မြန်မာနိုင်ငံမှာဆန္ဒပြလှုပ်ရှားနေကြသူတွေကိုထောက်ခံအားပေးကြဖို့အမေရိကန်လွတ်တော်ကအရေးပါတဲ့ခေါင်းဆောင်တွေကတိုက်တွန်းပြောဆိုလိုက်ပါတယ်။အမေရိကန်အောက်လွတ်တော်ဥက္ကဋ္ဌနန်စီပယ်လိုစီနဲ့အောက်လွတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌတို့ကစစ်အစိုးရကိုဆန္ဒပြသူတွေကိုအခုလိုအကြမ်းဖက်နှိမ်နှင်းခဲ့တဲ့အပေါ်ပြင်းထန်တဲ့ဥပဒေတွေချမှတ်လုဆောင်သွားမယ်လို့ပြောကြောင်း VOA သတင်းတောက်ဂျန်ရောဘင်ဆန်ကအမေရိကန်လွတ်တော်ကနေသတင်းပေးပို့ထားပါတယ်။မြန်မာနိုင်ငံအတွင်းကဆန္ဒပြနေကြတဲ့ပြည်သူတွေဟာအကြမ်းတီးလိုက်စားပြီးကောက်ကြီးရုံမာတဲ့အစ်အစိုးရကိုကြံ့ကြံ့ခံရင်ဆိုင်တိုက်ပွဲဝင်နေကြတဲ့သူတွေဖြစ်တယ်လို့လွတ်တော်အမတ်နန်စီပလိုစီကသူ့ရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြင်းပြင်းထန်ထန်ဝေဖန်ပြောဆိုလိုက်ပါတယ်။အမေရိကန်လွတ်တော်ဟာမြန်မာဒီမိုကရေစီရေးအတွက်အမြဲတမ်းရည်တည်ပေးလာခဲ့တယ်လို့လည်းသူကပြောပါတယ်။ဒါအပြင်တတိပြောင်မြောက်လာတဲ့မြန်မာဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်ဟာဆိုရင်လေလွန်ခဲ့တဲ့အနှစ်20လောက်ကာလအတွင်းမှာတနည်းမဟုတ်တနည်းနဲ့အကျဉ်းချခံနေခဲ့ရတယ်လို့ဆိုပါတယ်။အမေရိကန်နဲ့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လာမယ့်သတင်းပတ်အနေငယ်အတွင်းမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အများဆုံးလောက်ကင်ဆောင်ရွက်တင်တယ်လို့မစ္စပယ်လိုစီကအခုလိုပြောပါတယ
်။ The international community cannot stand by while peaceful demonstrators are arrested.
ရင်းရင်းချမ်းချမ်းဆန္ဒပြတဲ့သူတွေကိုရိုက်တယ်ခန်းနေတက်ပြင်းနေတယ်ဒီလိုချိန်ခါမျိုးမှာနိုင်ငံတကာအတိုင်းအဝိုင်းကဒီတိုင်းလက်ပိုက်ပြီးကြည့်နေနိုင်ပါဘူးလူလက်မှုကိုလိုချင်နေကြတယ်တောင်းဆိုနေကြတယ်မြန်မာပြည်သူတွေနဲ့ကျမတို့အားလုံးတသားတည်းတညီတညွတ်ထဲရပ်သွားကြရအောင်ပါ
မစ္စပလိုစီဟာမနေ့ကပဲသမရဘုရှ်နဲ့တွေ့ဆုံခဲ့ပါသေးတယ်သမရဘုရှ်ကတော့လူခွင့်ရေးချိုးဖောက်တဲ့မြန်မာစစ်ကောင်းဆောင်တွေကိုစီးပွားရေးပိတ်ဆို့တံခတ်မှုအပါအဝင်ပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုတွေပါလုဆောင်သွားမယ်လို့ထုတ်ဖော်ပြောဆိုခဲ့ပြီးဖြစ်ပါတယ်အမေရိကန်နိုင်ငံကမြန်မာစစ်ကောင်းဆောင်တွေနဲ့ပတ်သက်ဆက်နွယ်နေတဲ့စီးပွားရေးလုပ်ငန်းတွေဘာမှသိမ်းဆည်းထားတဲ့စစ်ဘုတ်ချုပ်တွေရဲ့ငွေတွေကိုချစ်ပိတ်တာတွေနဲ့အမေရိကန်ကုမ္ပဏီတွေအနေနဲ့မြန်မာနိုင်ငံအတွင်းရင်းနှီးမြှုပ်နှံမှုတွေလုပ်တာကိုပိတ်ပင်တဲ့ဥပဒေတွေချမှတ်ထားပြီးဖြစ်ပါတယ်။ Miss Pelosi ကတော့အောက်လွတ်တော်နိုင်ငံခြားရေးရာကော်မတီဥက္ကဋ္ဌ Tom Lantos နဲ့ပူးပေါင်းပြီးမြန်မာနိုင်ငံအပေါ်အရေးယူနိုင်မဲ့တည်ထောင်ဥပဒေတွေချမှတ်လုပ်ဆောင်သွားမယ်လို့ပြောပါတယ
်။ In Congress we plan to bring legislation to the floor.
ညီညာကဆန္ဒပြသူတွေကိုနှိမ်နင်းနေတာကြောင့်ဒီကိစ္စတွေပေါ်ဖြစ်တင်ရှုံချကြဖို့နဲ့အပြင်းထန်ဆုံးပြောဆိုမှုတွေနဲ့တတော်ရဲမှကျမတို့ကြိုးပမ်းနေကြပါတယ်။စီးပွားရေးတန်ခတ်မှုတွေကိုပိုပြီးတင်းတင်းကြပ်ကြပ်လှုပ်သွားမယ်ဆိုတာကိုလည်းသမ္မတဘုရားကကြီးမြင့်ထန်ထန်ပြောထားခဲ့ပြီးပါပြီရှင်။မစ္စတာဂမ်ဘာယီကိုတွေ့ကျင်သူတွေအားလုံးနဲ့တွေ့ကျင်ရဖို့ကျမတို့တိုက်တွန်းထားပါတယ်။စစ်ကောင်းဆောင်တွေရောဘာသာရေးကောင်းဆောင်တွေရောဒေါအောင်ဆန်းစုကြည်နဲ့ပါတွေ့ဆုံဖို့ကျမတို့တိုက်တွန်းတောင်းဆိုထားပါတယ်ရှင်။
မြန်မာစစ်အစိုးရအနေနဲ့1988ခုနှစ်တုန်းကလိုမဟာအမားကြီးထမလို့မိဖို့ကိုဗီအိုမြန်မာပိုင်းအစီအစဉ်နဲ့တည်ထောင်ပြုလုပ်တဲ့တွဲဆုံမင်းများကမှမစ္စတာလမ်တိုစ်ကသတိပေးပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံရဲ့ကြိုးပမ်းအားထုတ်မှုတွေထဲမှာတရုတ်အစိုးရနဲ့ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုလည်းအာရုံစိုက်လှုပ်ဆောင်တင်တယ်လို့မစ္စတာလမ်တိုစ်ကပြောကြားလိုက်ပြီးမြန်မာစစ်အစိုးရကိုတော့သူကအခုလိုပြောပါတယ
်။ I call on those members of the military who have the desire to move in the right directionto do so at this moment. This can be a turning point in Burmese history.
လမ်းကြောင်းအမှန်ကိုတွားကျင်နေကြတဲ့မြန်မာစစ်ကောင်းဆောင်တွေအတွက်ဒီချိန်ဟာအချိန်ကောင်းပဲလို့ကျွန်တော်ပြောလိုက်ချင်ပါတယ်။အခုချိန်ဟာဆိုလို့ရှိရင်မြန်မာတမိုင်းမှာအင်တာမရေးကြည့်နေတဲ့အချိန်မှာလက်ရှိစစ်ဆိုးရရဲ့မူဝါဒတွေကိုမကြိုက်တဲ့နောက်တစ်ခါလက်ရှိမြန်မာပြည်ရဲ့နိုင်ငံရေးကြက်တဲတွေကိုအဆုံးတတ်ချင်နေကြတဲ့စစ်ကောင်းဆောင်တချို့ရှိနေတယ်ဆိုတာကျွန်တော်သိပါတယ
်။အမေရိကန်လွှတ်တော်ကချမှတ်မဲ့မြန်မာနိုင်ငံနဲ့ဆိုင်တဲ့ဥပဒေသစ်တွေကိုအမေရိကန်လွှတ်တော်နေရာစလုံးကအခုအချိန်မှာအများဆုံးထောက်ခံမဲ့ပြီးအတည်ပြုကြမှာသိကြပါတယ်။သမ္မတဘုရားကလည်းဗြိတိရှားဝန်ကြီးချုပ်ဂေါ်ဒွန်ဘရောင်းနဲ့ဗီဒီယိုကတဆင့်မြန်မာအရေးကိုဆွေးနွေးတင်ပြခဲ့တယ်လို့ဆိုပါတယ်။ခေါင်းဆောင်နေရာစလုံးကမြန်မာစစ်အစိုးရကိုဆက်လက်ဖိအားပေးသွားတဲ့အချိန်ထဲမှာပဲဥရောပသမ္မတကအနေနဲ့တိတဲ့ပိုလှုပ်ဆောင်နေတဲ့နီလန်တွေကိုတိုင်ပင်ဆွေးနွေးခဲ့ကြတယ်လို့အင်ဂျီရောပြောခွင့်ရအမျိုးသမီးဒီနာပယ်ရီနိုကပြောပါတယ်။မြန်မာနိုင်ငံအတွင်းကအသေးစိတ်အခြေအနေတွေကိုတော့ကုလသမဂ္ဂအထူးကိုယ်စားလှယ်မစ္စတာဂမ်ဘာရီပြန်လာမှပဲပြည်ပြည်ဆုံဆုံသိရှိနိုင်မှာဖြစ်ပြီးမစ္စတာဂမ်ဘာရီကိုလည်းစစ်အစိုးရအနေနဲ့သူ့လုပ်ဆရာရှိတာတွေအပြည့်အဝလုပ်ကိုင်ခွင့်ပြုတင်တယ်လို့မစ္စပယ်ရီနိုကပြောပါတယ
်။ We have called on the Burmese to allow him to be able to meet with anyone he wants to meet, military leaders, religious leaders and on San Suu Kyi.
စစ်အစိုးရခေါင်းဆောင်တွေနဲ့ပဲဖြစ်ဖြစ်ဘာသာရေးခေါင်းဆောင်တွေနဲ့ပဲဖြစ်ဖြစ်ဒေါ ን ဆန်းစုကြည်နဲ့ပဲဖြစ်ဖြစ်မစ္စတာဂမ်ဘာရီတွေ့ကျင်တဲ့လူကိုမြန်မာစစ်အစိုးရအနေနဲ့တွေ့ကျင်ပေးရမှာပေါ့ရှင်။သူတွေ့ခဲ့တဲ့လူတွေနဲ့ဆိုင်တဲ့သတင်းအချက်အလက်တွေကိုလည်းရရင်ရသလိုထုတ်ပြန်ပေးမှာပါ။အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနအနေနဲ့မြန်မာနိုင်ငံပေါ်စီးပွားရေးအရပုံမတင်းကျပ်စွာပိတ်ဆို့အရေးယူသွားဖို့ကြေညာချက်ကိုလည်းထုတ်ပြန်ထားပြီးဖြစ်ပါတယ်။ American ပြည်ဝင်ခွင့် visa ပိတ်ပင်ခြင်းခံထားရတဲ့ပုဂ္ဂိုလ်ရဲ့စီးရင်တွေကိုလည်း American နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ထားပြီးဖြစ်ပါတယ်ရှင်။
Tamara Bush နဲ့တရုတ်နိုင်ငံသားရေးဝန်ကြီးတို့ရဲ့တွေ့ဆုံဆွေးနွေးမှုနဲ့ပတ်သက်လို့တော့တရုတ်အစိုးရက Mr. Gambari ရဲ့မြန်မာပြည်ခေးစဉ်အပေါ်ကူညီလုတ်ကင်ပေးတဲ့အပေါ် Tamara Bush ကအားရမိတယ်ဆိုတာကလွဲလို့တခြားအသေးစိတ်ကိုတော့ Ms. Perino ကပြောပြနိုင်ခြင်းမရှိခဲ့ပါဘူး။ American လွှတ်တော်ကချမှတ်တဲ့ဆုံးဖြတ်ချက်တွေကိုစစ်အစိုးရကလိုက်နာဆောင်ရွက်ခြင်းမရှိရင်အရေးယူဆောင်ရွက်နိုင်တဲ့ဥပဒေတွေအပြင်တောင်ဆန်းစုကြည်ကိုချွင့်ချက်မရှိချက်ချင်းလွှတ်ပေးဖို့မြန်မာစစ်အစိုးရကိုနိုင်ငံရေးစီးပွားရေးတို့နဲ့ကြောတော့နောက်ခံပေးနေတဲ့တရုတ်နိုင်ငံနဲ့တခြားနိုင်ငံတွေအနေနဲ့စစ်အစိုးရကိုဝိုင်းဝန်းဖိအားပေးနေကြတဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့အတူလက်တွဲလှုပ်